ဒေါ်အောင်ဆန်းစုကြီးအခုဆရာတို့ဝါစောမြို့ကိုရောက်နေတာနဲ့ပတ်သက်ပြီးဆရာဘာရီမြတ်သိပါတယ်ခင်ဗျ။
အခုနတီဗီမှာတွေ့လိုက်တဲ့ news မှာလေပါလီမန်စပီကာနဲ့စကားပြောနေတာတွေ့လိုက
်ဒီလွတ်တော်ဥက္ကဋ္ဌတွေနဲ့ဒေါ်အောင်ဆန်းစုကြီးနဲ့စကားပြောတဲ့တဲ့ရင်ကိုဆရာတို့ရုပ်မြင့်သံကြားဌာနတော်တော်များများပြလာဆရာ
ဒီ news program 1အစိုးရ TV လေ
ဟုတ်ကဲ
့ program 1 news မှာပြတယ်တင်းရတာတော့သူကဟိုလက်ဘဝင်းစားလေ
ဟုတ်ကဲ့ခင်ဗျ
လေဘဝင်းစားနဲ့တွေ့မယ်လို့ပြောတယ်လေ
ဟုတ်ကဲ့ကျတော့ဝါဆုံးပါကူမိုးတွေရွာနေတယ်နောက်တကအလုံးသွားတမကတွေကဆန္ဒပြနေလို့သူလမ်းတော့ပိတ်နေ
ဟုတ်တယ်ဟုတ်တယ်သူကပါလီမန်ရောက်နေတော့ဟိုနေရာတမကတွေကဆန္ဒပြနေသွားတူတယ
်ဟုတ်ကဲ့အဲ့ဒီဆန္ဒပြသမားတွေကဒီလွှတ်တော်ကိုပိတ်ထားတော့ဒေါအောင်ဆန်းစုကြမိုးရွာတွေမှာဆင်းပြီးလမ်းလျှောက်ရတယ်တဲ့ဟုတ်ကဲ့ဆရာတို့အဲ့ဒီမှာအလုံးသမားတွေကဘာအတွက်ဆန္ဒပြနေကြတာလဲဆရာ
အဲအလုံးသမားတွေကဟို minimum wage တိုးပေးဖို့
ဟုတ်အနည်းဆုံးလာစားတိုးပေးဖို
့ဟုတ်ကဲ
့ဩ
နောက်ပြတ်ပင်ချင်နဲ့ပတ်သက်ပြီးလို့လေ
ဟုတ်ကဲ့ဟုတ်ကဲ့ကြားလိုက်တယ်ဆရာအငိမ့်စားလောက်တဲ့ကိုဆရာတို့အခုကအဲ့ဒီမှာအငိမ့်စားယူခွင့်ကအသက်68နှစ်အဲ့ဒါကိုမကျေနပ်ကြဘူးလို့ပြောတယ
်ဟုတ်တယ်ဟုတ်တယ်အဲ့ဒါဟိုနည်းကိုသူ European Union လောက်တာဟုတ
်ဟုတ်ကဲ့
အဲ့တော့ဒီကအစိုးရလည်းလိုက်တော့ရတာ EU ရဲ့ policy ရတယ်အလုံသမားတွေကမကျေနပ်လို့ဆန္ဒပြကြ
ဟုတ်ကဲ့အလုံသမားတွေကအဲ့တော့ဒီအငိမ့်စားယူတဲ့ပင်စင်ယူတဲ့အသက်ကို68အောက်ကိုသူတို့ကရော့စေခြင်းနဲ့ပေါ့သူတို့ကဘလောက်လောက်ဖြစ်စေခြင်းလို့လဲဆရာရဲ့
အရင်တိုင်းနေအရင်ငကိုတိုင်းရအမျိုးသားတွေက65အမျိုးသမီးက60အဲ့ဒါကိုသူတို့ကအဒီကအခုက economic crisis ကြောင့် 67 အထိတိုးလိုက်တာပေါ့
ဩအဲ့ဒါကိုမကျေနပ်ကြဘူ
းကျေနပ် minimum wage ကို
ဟုတ်ကဲ့
သူတို့ပုံလည်းပတ်စံ1600နေပြီးတော့ထပ်တိုးပေးဖို့တောင်းနေအနည်းဆုံးလို့ပြောပေမဲ့ဒါမဲ့တကယ်တော့ဟိုအလုပ်လုပ်တဲ့လူတွေကဒီ minimum wage ကိုရတဲ့လူတွေရှိမရတဲ့လူတွေရှိတယ် few hundred ရောရတာရှိအဲ့ဒါတွေလည်းသူတို့မကျေနပ်တာလေ
ဆရာအဲ့တော့အဒီလိုအစိုးရတတ်မှတ်ထားပြီးဒီဥစ္စာအနေဆုံးလာစားဒီလောက်ဆိုရင်အဲ့ဒါလည်းချော့ပြီးပေးတာကိုဥပဒေအရအရေးယူတာရောမရှိဘူးလား
အေးမရှိဘူ
းဟုတ်လားဟုတ်ဒါဆိုရင်တခြားဒီအာရှနိုင်ငံတွေမှာလည်းဒီလိုတတ်နိုင်ပြဈေးပေါ်နဲ့ခိုက်နေတယ်ဆိုတာဆရာတို့ပိုလန်မှာလည်းဒါမျိုးရှိတာပေါ့
ဟုတ်တယ်ဗျာ
အဲ့တော့ပြောအောင်ဆရာရောဒေါ်အောင်ဆန်းစုကြီးရောက်နေတဲ့ပတ်သက်ပြီးဆရာတို့အဲ့ဒီပိုလန်နိုင်ငံကလူနိုင်ငံသားတွေကရောတော်တော်စိတ်ဝင်စားရှိကြလားခင်ဗျအ
ဲ့ဒီဟိုနေ့မှတွေ့လိုက်တယ် news မှာကျွန်တော်ဒီချိန်လုံးစောင့်ကြည့်နေတာလေ
ဟုတ်ကဲ့
အဲ့ဒီတင်ပြောမလားဆိုတော့ news မှာတော့ဒါဟိုအရင်ဆုံးကအဲ့ဒီသူတို့ဆန္ဒပြတဲ့ကိစ္စတွေကိုပြောတယ်နောက်ကျမှဒေါ်စုရောက်လာတဲ့အကြောင်းပြတယ
်ဟုတ်ကဲ့ဆရာတို့နေ့ရောဘယ်လိုတွေ့မလဲခင်ဗျအ
ေးမနေ့ကသူ lecture ပေးမယ် university မှာလေ
ဟုတ်ကဲ့ကျွန်တော်ကြားတယ်ဆရာ
အဲ့လေကျွန်တော်တို့အဖို့ရှိတယ်။လက်ချပြီးတဲ့အခါကျရင် Sheraton မှာဟိုကဒီနာရှိတယ
်။မြန်မာတွေကိုဖိတ်ထားတာပေါ့ဆရာ
။အေးမြန်မာတွေဆိုတော့ကျွန်တော်တယောက်ပဲရှိတယ်ဒီမှာ
။ဟောဟုတ်ကဲ့အဲ့ဒါဆိုတော့အခုမနေ့ကဗန်ဒေါ်စုနဲ့တွေ့မှာမြန်မာဆရာတယောက်ပဲပေါ့
။ကျွန်တော်ရှိတယ်နောက်ပြီးတော့ပိုလာမျိုးသမီးတယောက်ရှိသူယောက်ျားမြန်မာပဲဒါပေမဲ့ယောက်ျားဆုံးသွားလေ
။ဆရာကရောဝါဆော့ယောက်ျားကြာပြီလား
။ကျွန်တော်ကဒီယောက်နေတာ20ကျော်ပြီပေါ့ဗျာ။
အဲ့တော့ဆရာအမြင်ရဆရာအခုဒေါ်အောင်ဆန်းစုကြည်ဆရာတို့ဒီပိုလန်နိုင်ငံအပါအဝင်ပေါ့လေအဲ့ဒီဒီဥရောပဖွံ့ဖြိုးစားကွန်မြူနီနိုင်ငံလက်အောက်ကလွတ်မြောက်ခါစားနိုင်ငံလို့လည်းပြောရမှာဒီနိုင်ငံတွေကိုအခုလာရောက်ကြည့်ရှုခြင်းအပြင်မြန်မာနိုင်ငံအေးအတွက်ဘယ်လိုအကျိုးတွေရှိနိုင်မလဲခင်ဗ
ျပိုလန်ကွန်မြူနစ်စနစ်ကနေလွတ်မြောက်လာဒီမိုကရေစီကိုသူကဟို peaceful ပေါ့ဗျာ
ဟုတ်ကဲ့
peace တိုင်းယူကြီးကျယ်မဖြစ်ဘဲနဲ့အပြောင်းလဲအောင်မြင်ခဲ့တယ်ပေါ့အဲ့ဒီအတွေ့အကြုံကိုမှပြော share လုပ်ချင်တယ်သူတို့အတွေ့အကြုံလေ
ဟုတ်ကဲ့ဒီ solidarity လှုပ်ရှားမှုကကဘာကျော်ဖြစ်တဲ့အပြင်ဒီ let bowen sir အလဲ don sans you သူကအင်မတန်လေးစားတယ်လို့တော့ကျွန်တော်တို့အရင်ကကြားပူတာပါဆရာရယ
်ဟုတ်ကဲ့ဟုတ်ကဲ့အခုဖိတ်တာလေသူ institute ကဖိတ်တာလေပါတယ
်ဟုတ်ကဲ့ခင်ဗျဆရာအနေနဲ့ရောဆရာပိုလန်လိုနိုင်ငံတစ်ခုကနေမြန်မာပြည်အတွက်ဘာတွေများနမူနာယူနိုင်မလဲဆရာရယ
်ပိုလန်အတွေ့အကြုံကပါဆိုသူကဇဂဝိုင်းမှာလေအတိုက်အခံနဲ့ဒီဟိုကွန်မြူနီဆိုရဲနဲ့ဒီကိုရှိတော့ဒီဘွေးဘုံမှာနှိမ့်နိုင်တာနှိမ့်နိုင်ပြီးတော့ဟိုပထမဆုံး interim period ပေါ့နှစ်နှစ်ဟိုအာနာခိုးရမှုလို့တော့အတိုက်အခံနဲ့ဆိုရနဲ့အဲနှစ်နှစ် interim period ပြီးတဲ့ခါကျတော့မှသူတို့လွတ်လပ်တဲ့ရွေးကောက်ပွဲလို့လုပ်တဲ့ချိန်မှာဒီအတိုက်ခံနိုင်တော့ပြည်သူတွေကရွေးကောက်တာ။ရွေးကောက်ပွဲကအခု1990ကစတာ။ဆိုတော့ရအတွေ့အကြုံနဲ့ဗမာပြည်ကိုဘယ်လိုဖြစ်မလဲဆိုရင်ဒီကကွန်မြူနီအစိုးရသူကအာဏာကိုဆွေးကင်ထားတဲ့ဟိုမှာပြည်ကအာဏာရှင်စနစ်နဲ့မတူတာလည်းရှိတာပေါ့။ဒါကြောင့်ဒီမှာအောင်မြင်တာပေါ့။ကျွန်တော်တို့စီမှာလည်းအောင်မြင်ဖို့မျှော်လင့်ပါတယ်ကျွန်တော်။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာ။